အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရဒစိမ့်တစ်ပိုင်းရပ်တန့်ထားရတာနဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့ဒီကနေ့စနေနေ့မှာအရေးကြီးကြေညာချက်ထုတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒေတာဆန်တော်ချိန်ညနေ 3:00 မှာအင်မီရော်ကနေပြီးတော့သမ္မတထရမ့်မိန်ကွန်းပြောမှာဖြစ်ပြီးတော့သူ့ရဲ့အဆိုတောင်ပိုင်းနယ်စပ်ကလူသားချင်းစာနာမှုနဲ့ဆက်နွယ်တဲ့ပြည်ပခန့်ဆိုရနဲ့ပတ်သက်လို့ပြောကြမယ်တောင်ပိုင်းနယ်စပ်ကိုလုံခြုံအောင်မထားနိုင်ဘူးဆိုရင်တော့ဒို့တွေဟာတိတ်ကိုညံနေပြီးတော့တနာစီယာကောင်းတဲ့တရဝါတွေပဲဖြစ်တယ်လို့သမရကပြောပါတယ်အရီဇိုနာတိတ်ခန္ဓာရမှာတစ်ဖက်နိုင်ငံကနေတရားမဝင်ဝင်ရောက်သူ386ဦးလမ်းလျှောက်ပြီးတော့အမေရိကန်နယ်စပ်ကိတ်ကိုရောက်လာကအဲ့ဒီမှာနယ်စပ်ဝင်ခွင့်ရဖို့အတွက်တန်းစီနေကြတဲ့ဗီဒီယိုနှစ်ခုကိုတော့အမေရိကန်အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးအဖွဲ့ကတောက်ကြနေမှာပဲ Twitter လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါသူတို့တွေအားလုံးနှီးပါကမိသားစုဝင်တွေနဲ့လူကြီးမပါလာတဲ့အသက်မပြည့်တဲ့ကလေးတွေဖြစ်တယ်လို့လည်းရေးထားပါတယ်။ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီတို့ကြားမှာဒီနယ်စပ်မှာတိုင်းကာရေးကိစ္စသဘောမတူဖြစ်နေလို့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတာဒီကနေ့နဲ့ဆိုရင်29ရက်ပြည့်သွားပြီဖြစ်ပါတယ်။သမ္မတကဒတိုင်းဆောင်ရေးဒေါ်လာတန်9,900တောင်းထားပြီးတော့ဒီမိုကရက်ဘက်ကတော့နယ်စပ်လုံခြုံရေးအတွက်ဒေါ်လာတန်1,000ပေးမယ်လို့ပြောထားပါတယ်ရှင်။